လွန်ခဲ့တဲ့48နှစ်ကစစ်အာဏာသိမ်းကလေးကပုံစံအမျိုးမျိုးနဲ့အုပ်ချုပ်လာခဲ့တဲ့စစ်အစိုးရတွေဟာဗဟိုချုပ်ကိုင်မှုအားကောင်းဖို့ကိုသာဦးစားပေးပါတယ်တိုင်းရင်းသားရဲ့တောင်းဆိုမှုကိုဂရုမစိုက်တာများပါတယ်စစ်အစိုးရနားလည်တဲ့အမျိုးသားစီလုံးရေးဟာအမိန့်နာခံရေးဖြစ်တာကြောင့်လက်နက်ကင်ဒေါ်လာနဲ့တိုင်းရင်းသားအုပ်စုတွေပုံမှန်များပြားလာပါတယ်1984မှာတပါတီဆိုရှယ်လစ်အခြေခံဥပဒေကိုပြဋ္ဌာန်းပြီးချင်းရခိုင်နဲ့မွန်ပြည်နယ်တတ်မှတ်ချိန်မှာလက်နက်ကင်ဒေါ်လာနဲ့တိုင်းရင်းသားအဖွဲ့ပေါင်း20ကျော်ရှိနေပါပြီ1988လူထုအုံကြွမှုကြီးဖြစ်ပေါ်လာတော့မှပဲစစ်အစိုးရဟာတရုတ်မြန်မာနယ်စပ်ကတိုင်းရင်းသားလက်နက်ကိုင်တွေနဲ့စစ်ဆင်ဆွင်တွေးပြီးအပြစ်ကတ်ရစဲနိုင်တာဖြစ်ပါတယ်အခုလည်း2008အခြေခံဥပဒေကိုတစ်ဖက်သက်ပြဋ္ဌာန်းပြီးကိုယ်ပိုင်အုပ်ချုပ်ရေးပုံစံတွေဖော်ထားပြီးမြင်လက်တွေကတော့တိုင်းရင်းသားလက်နက်ကိုင်အားလုံးကိုဗမာစစ်တပ်လက်အောက်ခံအဖြစ်သိမ်းသွင်းနေတဲ့အတွက်ဗမာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေအကြအချိန်မရွေးစစ်ဖြစ်နိုင်တဲ့အခြေအနေကိုရောက်နေပါတယ်လက်နက်ပစ္စည်းနဲ့လူအင်အားများတဲ့စစ်အစိုးရဟာတိုင်းရင်းသားပြည်ထနာကိုလက်နက်နဲ့မဖြေရှင်းနိုင်ပေဖြစ်နေပါတယ်။ဒီကြတဲ့စီးပွားရေးပြည်ထနာကိုမဖြေရှင်းနိုင်တဲ့အတွက်တိုင်းပြည်ပြည်သားဟာဗမာစစ်အစိုးရကိုအယုံကြည်ကိမဲ့လာပါတယ်။
2008အခြေခံဥပဒေကိုစန့်ကျင်တဲ့တိုင်းရင်းသားလူမျိုးစုတွေကိုဗမာစစ်အစိုးရကဖိနှိပ်ညှဉ်းပန်းပုံနဲ့ပတ်သက်ပြီး Amnesty ကမ္ဘာလူအခွင့်အရေးအဖွဲ့ချုပ်ကလွန်ခဲ့တဲ့ February လက66မျက်နှာအစဉ်ခံစာထုတ်ပြန်ထားပါတယ်။နိုင်ငံရေးလှုပ်ရှားသူတိုင်းရင်းသား900ကျော်ပေးတဲ့သတင်းအချက်အလက်ပေါ်မှာအခြေခံထားတဲ့အစဉ်ခံစာဖြစ်ပါတယ်။တရုတ်ထိုင်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာသူတွေကိုတွေ့ဆုံမေးမြန်းပါတယ်။တိုင်းရင်းသားအဖွဲ့အစည်းတွေကပေးတဲ့သတင်းတွေကိုလည်းရယူပါတယ်။2008အခြေခံဥပဒေကိုတိုင်းရင်းသားတွေကပြည်နယ်9ခုစလုံးမှာနှီးမျိုးစုံနဲ့ကန့်ကွက်ကြပါတယ်။စစ်အစိုးရပြောသလိုတောင်းတောင်းဖြားဖြားထောက်ခံတာမဟုတ်ဘဲနေရာအနှံ့ပြားမှာကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။
စီအစိုးရရဲ့လူရကူသဘောမတူကြောင်းငြင်းချမ်းစွာကန့်ကွက်တဲ့တိုင်းရင်းသားတွေကိုဖမ်းဆီးထောင်ချပြီးနှိပ်စက်ညှဉ်းပန်းပါတယ်တိုင်းရင်းသားအများစုဟာ1990ရွေးကောက်ပွဲမှာ NLD ကိုထောက်ခံမဲပေးကြသူတွေဖြစ်ပါတယ်ဒါကြောင့် NLD သို့မဟုတ်ဒေသခံနိုင်ငံရေးအဖွဲ့အစည်းတွေနဲ့ပတ်သက်သူကိုစီအစိုးရကရန်ရှာပါတယ်လက်နက်ကင်တိုက်ပွဲဝင်နေတဲ့တိုင်းရင်းသားအဖွဲ့တွေနဲ့ပတ်သက်တယ်လို့ယူဆတဲ့တိုင်းရင်းသားအရပ်သားတွေကိုအပြစ်ရှာပြီးအပြင်းအထန်အရေးယူပါတယ်ဥပမာ SSC တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ပတ်သက်တယ်လို့ဗမာစစ်တပ်ကမတင်ကားတဲ့တိုင်းရင်းသားအရပ်သားတွေကိုနှိပ်စက်ညှဉ်းပန်းတပ်ဖြတ်ပုံကို MNC လူအခွင့်အရေးအဖွဲ့အစည်းအဝေးမှာပေါ်ပြပါတယ
်ဗမာစစ်ဆိုရဟာသူချုပ်ကင်လို့မရတဲ့လူမှုရေးဘာသာရေးတိုင်းရင်းသားရေးအဖွဲ့အစည်းတွေကိုအပြစ်ရှာဖို့အမြဲတမ်းကြိုးပမ်းပါတယ်။ဒါကြောင့်ခရီးယံဘာသာဝင်၊ကရင်၊ကချင်၊ချင်းတိုင်းရင်းသားတွေဟာစစ်အစိုးရနှောက်ယှက်တာကိုခံနေရပါတယ်။ရှမ်းနဲ့ကရင်တိုင်းရင်းသားတွေရဲ့စာပေနဲ့ယဉ်ကျေးမှုကော်မတီတွေကို2008ခုနှစ်ကမတ်ပုံတင်ခွင့်ပိတ်ပင်လိုက်ပါတယ်။တိုင်းနယ်ပြည်နယ်တွေအလုံးစစ်အစိုးရဖိနှိပ်ညှဉ်းပန်းအနိုင်ကျင့်တာခံကြရပါတယ်။စီးပွားရေးခြေကံတွေတိစောက်တဲ့စီမံကိန်းတွေကြောင့်လည်းတိုင်းရင်းသားတွေနစ်နာဆုံးရှုံးကြရပါတယ်။
ဥပမာတရုတ်ပြည်နဲ့ထိုင်းနိုင်ငံကိုလျက်စစ်တအားရောင်းစားဖို့ရွေတဲ့ရေအားလျက်စစ်စီမံကိန်းမှာရေခါတာတိစောက်တာဟာဒေသခံတိုင်းရင်းသားတွေရဲ့ဘဝဓလိကိုအန္တရာယ်ဖြစ်စေပါတယ်။မိမိဘဝထိခိုက်ပျက်စီးမှာကိုစိုးရင်လူကန့်ကွက်တာကိုစစ်အစိုးရကမညာမတာတုံ့ပြန်လေးရှိပါတယ်။ရွေးကောက်ပွဲမှာတိုင်းရင်းသားဒေသန္တရအစိုးရစနစ်ကိုတည်ထောင်ဖို့အလားအလာရှိပေမဲ့အတိုက်အခံအရသာအုပ်စုတွေအနိုင်မရအောင်စစ်အစိုးရကကြံစည်နိုင်တယ်လို့ MNC လူအခွင့်အရေးအဖွဲ့ကဆိုပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူကရွှေဒန်းငွေနဲ့ရေနံပိုင်လိုင်းစီမံကိန်းကချင်ပြည်နယ်ကအေယာဝတီမြစ်ဆုံရေကာတာရှမ်းပြည်နယ်ကတာဆန်းရေကာတာကချင်ပြည်နယ်ကဝဲကြီးဟတ်ကြီးနဲ့ဓာခွင်ရေကာတာစတဲ့စီမံကိန်းတွေကိုကန့်ကွက်ဆန္ဒပြကြပေမဲ့အစိုးရတပ်ကအလုံးအင်းနဲ့နေရာယူပြီးဒေသခံတွေကိုဖိနှိပ်ထားပါတယ်။တနပ်ပြပြီးစီမံကိန်းအကောင့်တွေပေါ်တဲ့သဘောလူဖြစ်နေပါတယ်။ရွက်ောက်ပွဲနီလာလီလီစစ်အာဏာရှင်စနစ်ဆန့်ကျင်သူတွေအပြင်းထန်နှိပ်ကွပ်လီလီပြစ်လာမှာဆိုရင်ရတယ်လို့ MNC လူအခွင့်အရေးအဖွဲ့ကသုံးသပ်ပါတယ်။ဒါကြောင့်ရွက်ောက်ပွဲနဲ့ပတ်သက်တဲ့ချုပ်ချယ်ကန့်သတ်ချက်တွေကိုရုပ်သိမ်းပေးဖို့ MNC ကမ္ဘာလူအခွင့်အရေးအဖွဲ့ကဗမာစစ်အစိုးရကိုတောင်းဆိုထားပါတယ်ခင်ဗျာ။